ဒီကနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကယူကရိန်းအနေနဲ့နေတိုးအဖွဲ့ဝင်ဖြစ်ရေးဟာလုံခြုံရေးအာမခံရရှိဖို့အကောင်းဆုံးဖြစ်တယ်လို့ယူကရိန်းသမ္မတကထပ်မံပြောဆိုလိုက်တဲ့အကြောင်းဩစတြေးလျနိုင်ငံမှာရှိနေတဲ့ခေလွန်ခွင့်တောင်းလို့သူတွေရဲ့အနေအထားနဲ့ပတ်သက်ပြီးစိုးရိမ်မကင်းမှုဖြစ်နေတယ်ဆိုတဲ့အကြောင်းနဲ့ကရင်နယ်ခြားစောင့်တပ် BGF ကကြားဖြတ်တွေထိမ့်သိမ်းတဲ့လူ6000ကိုပြန်လုပေးဖို့လုပ်နေတယ်ဆိုတဲ့သတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနှာစင်ရမှာဖြစ်ပါတယ်ရှင်ယူကရိန်းသမ္မတဗလာဒိုမီယာဇယ်လင်စကီကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်ခွင့်ရဖို့ထပ်မံတောင်းဆိုလိုက်ပြီးနေတိုးအဖွဲ့ဝင်ဖြစ်မယ်ဆိုရင်ဒါဟာလုံခြုံရေးအာမခံကိုအယိုးရှင်းဆုံးနဲ့အသက်အသာဆုံးနည်းနဲ့ရရှိတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ရုရှားတပ်တွေယူကရိန်းနိုင်ငံထဲဝင်ရောက်လာတဲ့သုံးနှစ်ပြည့်အခမ်းအနားကိုမြို့တော်ခီးဖ်မှာကျင်းပခဲ့တာကိုအနောက်တိုင်းနိုင်ငံခေါင်းဆောင်တရာစင်ကျော်လောက်ပါဝင်တက်ရောက်ခဲ့ကြပါတယ်။တဲရောက်လာတဲ့နိုင်ငံအသီးသီးခေါင်းဆောင်တွေကိုယူကရိန်းသမ္မတကကျေးဇူးတင်လိုက်ပြီးအမေရိကန်စီကအကူအညီတွေဆက်လက်ရရှိဖို့မျှော်လင့်တယ်လို့လည်းပြောသွားခဲ့ပါတယ
် Our teams are already working productively with the US on economic agreement which we hope to sign in Washington and President Trump we would really like to hear from you because all our people all of us
ကျွန်တော်တို့ရဲ့အဖွဲ့ဟာအမေရိကန်နဲ့စီးပွားရေးသဘောတူညီမှုတွေရဖို့လှုံ့ဆော်နေပြီးဝါရှင်တန်မြို့မှာလက်မှတ်ထိုးနိုင်မယ်လို့ယုံကြည်ပါတယ်။သမ္မတ Trump စီကနေလည်းသတင်းတစ်ခုခုကြားချင်ပါတယ်။ယူကရိန်းပြည်သူတွေယူကရိန်းမိသားစုဝင်တွေအားလုံးကအမေရိကန်ရဲ့ပံ့ပိုးကူညီမှုတွေရပါအောင်မလားဆိုပြီးစိုးရိမ်နေကြပါတယ်။ကျွန်တော်တို့ရဲ့ပြည်သူအတွက်လူတွေရဲ့အသက်တွေအတွက်အမေရိကန်ရဲ့အကူအညီတွေဆက်လက်ရရှိဖို့ကအရေးကြီးတယ်လို့ယူကရိန်းသမ္မတကပြောသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံဘက်ကိုလဲရမယ်ဆိုရင်တော့တတိပုတ်ကလလွှတ်တော်အမဖာတီမန်ဖိမန်ကအီရန်အမျိုးသမီးတွေမှာလူလတ်မှုရှိတယ်လို့ပြောဆိုလိုက်ပါတယ်။စီနီမြို့အနောက်ဘက်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာအီရန်နိုင်ငံပိုင်ရုပ်မြင်သံကြားအစီအစဉ်တစ်ခုနဲ့အင်တာဗျူးမှာအဲ့ဒီလိုပြောသွားတာဖြစ်ပြီးတချို့ဝါဒဖြန့်သမားတွေတချို့အဖွဲ့အစည်းတွေကြောင့်တစ်ဖက်သားအကြောင်းအရာကိုသာကြားရပေမဲ့တကယ်တော့အီရန်နိုင်ငံမှာအမျိုးသမီးတွေလုပ်ငန်းခွင်မှာဒန်းတူပါဝင်ခွင့်ပေးတယ်ဆိုတဲ့သဘောမျိုးနဲ့ပြောသွားတာရှိပါတယ်။အီရန်အရေးဆောင်ရွက်သူတွေကအဲ့ဒီလိုပြောဆိုမှုကိုရှုံချလိုက်ကြပါတယ်။လွှတ်တော်အမမစ်ဖိမန်ဟာအီရန်ကမဟာအမာနီဆိုတဲ့အမျိုးသမီးခေါင်းပေါင်းကိုကောင်းမွန်စွာမပောင်းလို့ဆိုပြီးအသက်ခံရတဲ့ကိစ္စတုန်းကတော့အဲ့ဒီလိုလှုပ်ရွက်ကိုရှုံချခဲ့ဖူးပါတယ်။ဩစတြေးလျနိုင်ငံဟာကမ္ဘာပေါ်မှာရင်သားကင်ဆာဖြစ်ပွားမှုနှုန်းများတဲ့နိုင်ငံထဲပါဝင်တယ်လို့ဒေတာတစ်ခုမှဖော်ပြထားပြီးမဲ့ကျွမ်းကျင်သူတွေကတော့အထူးစိုးရိမ်စရာမရှိဘူးလို့ပြောဆိုလိုက်ပါတယ်။ Nature Medicine Journal မှာဖော်ပြထားတဲ့ဆောင်းပါးကနိုင်ငံပေါင်း185နိုင်ငံကရင်သားကင်ဆာနဲ့သေဆုံးရတဲ့နှုန်းကိုနိုင်ရှင်လေ့လာထားတာဖြစ်ပါတယ်။ကင်ဆာဖြစ်ပွားမှုနှုန်းကဩစတြေးလျအများဆုံးဖြစ်ပြီးနယူးဇီလန်ကဒုတိယနေရာလိုက်နေပေမဲ့သေဆုံးမှုနှုန်းကိုကြည့်လိုက်မယ်ဆိုရင်တခြားနိုင်ငံတွေထဲနည်းပါတဲ့အကြောင်းဖော်ပြထားပါတယ်။ရင်သားကင်ဆာဖြစ်ပွားမှုများတဲ့အကြောင်းရင်းကတခြားနိုင်ငံနဲ့ရှင်ရင်ဩစတြေးလျနိုင်ငံမှာပုံမှန်စစ်ဆေးခံယူတဲ့စနစ်ကောင်းမွန်လို့စောစောစီစီသိရတာဖြစ်ပြီးကင်ဆာကိုသာမကတခြားအဖုအလုံးတွေကိုပါစမ်းသပ်မိတာကြောင့်အချိန်မီကုသနိုင်လို့သေဆုံးမှုနှုန်းအနည်းဆုံးနိုင်ငံထဲပါဝင်တယ်လို့ပြောသွားခဲ့ပါတယ်။နယူးဇီလန်ကာကွယ်ရေးဝန်ကြီးကလည်းတရုတ်ကနယူးဇီလန်နဲ့ဩစတြေးလျနိုင်ငံအကြားမှာရှိတဲ့ပင်လယ်ပြင်မှာစီးရီလစ်ကျင့်မဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအနည်းငယ်သာကြိုတင်သိခဲ့ရတယ်လို့ပြောဆိုလိုက်ပါတယ်။တရုတ်ဟာထက်စမီးနီးယားပြည်နယ်ရဲ့ရေမိုင်180မိုင်လောက်သာဝေးတဲ့နေရာမှာလက်နက်အစစ်တွေနဲ့စီးရီလစ်ကျင့်တာဖြစ်ပြီးဒီကိစ္စမှာဩစတြေးလျနဲ့နယူးဇီလန်တို့ရဲ့တုံ့ပြန်မှုကပိုကဲလွန်းတယ်ဆိုပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးဘက်ကပြောသွားခဲ့ပါတယ်။နယူးဇီလန်ကာကွယ်ရေးဝန်ကြီး Judith Collins ကအကဲပူတာမဟုတ်ပဲတရုတ်ဘက်ကသာတေချာတိုတင်ပြောဖို့ပြက်ကွက်တာလို့ Radio New Zealand နဲ့အင်တာဗျူးမှာပြောသွားခဲ့ပါတယ်
။ There was a warning to civil aviation flights that was basically a very short amount of notice, a couple of hours as opposed to what we would consider best practice which is 12 to 24 hours notice so that aircraft are not having to be quickly diverted when they're on
ခီးတယ်လေရင်တွေကိုကြိုတင်သတိပေးတဲ့အချိန်ကလည်းအင်မတန်ကိုနေပါပါတယ်စီရလေးချင်းမှုမလုပ်ခင်နိုင်ရီပိုင်းအလိုမှာပဲအတိပေးတာမျိုးလုပ်တာဖြစ်ပြီးပုံမှန်ဆိုရင်12နိုင်နဲ့24နိုင်လောက်ကြိုတင်သတိပေးမှုတွေလုပ်ကြတာပါအချင်းတို့အတွင်းမှာအတိပေးတဲ့အတွက်တချို့လေရင်တွေဟာကြပြကြရလမ်းကြောင်းပြောင်းလိုက်ရတာတွေရှိပါတယ်အဲဒီလိုလုပ်ရတွေကပုံမှန်မဟုတ်တဲ့အတွက်တရုတ်တန်ရုံကနေဖြည့်ရှင်းချက်ပေးဖို့ပြောဆိုရတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်မြန်မာနဲ့ဆက်စပ်တဲ့သတင်းမှာတော့ကရင်ပြည်နယ်နယ်ကြားစောင့်တပ် BGF ရဲ့နယ်မြေအတွင်းမှာရှိပြီးတော့online ngwe lain gai cha phyan ga ni thain thain tha de lu ayaw 6000 jaw ko lwe pyaung pe pho season ni de lo bgf ye pyaw yee su khwin shi tu ga bbc ko pyaw twa khe ba de thain thain tha de lu re the ma tiyau nai ngan da thaung ne chi shi bi a mya song phit de lo indonesia ne vietnam nai ngan a pyin africa nai ngan ga lu re le ya ne chi shi de lo pyaw so tha ba de နေစာဖြတ်ကျော်ရေးရာဇဝမှုတွေကိုနိုင်နှင်းဖို့အတွက်မြန်မာနိုင်ငံထိုင်းနိုင်ငံနဲ့တရုတ်သုံးနိုင်ငံတို့တွဲဆုံဆွေးနွေးသွားဖို့ရှိတဲ့အကြောင်းထိုင်းနိုင်ငံကြ ਾਇ ဝန်ကြီးကလည်းဘန်ကောက်ပို့စ်သတင်းမှာပြောဆိုခဲ့တာရှိပါတယ်။အွန်လိုင်းငွေလိမ်ဂိုင်းတွေဟာပြန်လည်လွတ်မြောက်လာကြတာထောင်နဲ့ချီရှိနေကြပြီဖြစ်ပေမဲ့နိုင်ငံသားတွေဟာထိုင်းနယ်စပ်မှာပဲစုပုံနေတယ်လို့နှီးစပ်သူတွေကိုကိုးကားပြီးတော့လဲရိုက်တာသတင်းမှာဖော်ပြထားတာရှိပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာခါတိုင်းအထက်လုံခြုံရေးတွေတင်းကျပ်နေတယ်လို့လည်းသိရပါတယ်။နိုင်ငံတကာသတင်းမှာမှာတော့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ဟာAmerican သမ္မတ Donald Trump နဲ့အိမ်ဖြူတော်မှာတွေ့ဆုံခဲ့ပါတယ်။ Ukraine အရေးနဲ့ပတ်သက်ပြီး American က Russia နဲ့ဆွေးနွေးမှုလုပ်ခဲ့ပြီးတော့အဲ့ဒီဆွေးနွေးပွဲမှာ Ukraine ပါဝင်ခြင်းမရှိသလိုဥရောပနိုင်ငံကကိုယ်စားလှယ်တွေလည်းမပါခဲ့ပါဘူး။အဲ့ဒီလိုတွေ့ဆုံမှုနဲ့ဆက်ဆက်ပြီးဥရောပနိုင်ငံတွေကခေါင်းဆောင်တွေကလည်းအရေးပေါ်တွေ့ဆုံမှုတွေလုပ်ခဲ့ကြပြီးတော့အဲ့ဒီတွေ့ဆုံမှုကိုပြင်သစ်ကအင်ရှင်အဖြစ်ကျင်းပခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာပြင်သစ်သမ္မတနဲ့အမေရိကန်သမ္မတတို့အနည်းငယ်တင်းမာမှုတွေဖြစ်ခဲ့ပါတယ်။ယူကရိန်းဟာဥရောပကပေးတဲ့ငွေကြေးဘီလျံနဲ့ချီကိုပြန်ဆမယ်ဆိုတဲ့ကိစ္စမှာအပြန်အလှန်စကားပြုပြောခဲ့ကြတာဖြစ်ပါတယ်
။ Europe is loaning the money to Ukraine. They get their money back. Now, in fact, to be frank, we paid 60% of the total default and it was through, like the US.Loans, guarantee, grants, and we provided real money, to be clear. We have 230 billion frozen assets in Europe, Russian assets, but this is not as a collateral of a loan because this is not our belonging. So they are frozen. If at the end of the day in the negotiation we will have with Russia, they're ready to give it to us, super. It will be loan at the end of the day and Russia will have paid for that.
If you believe that, it's okay with me.
Mr.
President, they get their money back, we don't, and now we do. But, you know, that's only fair. Donald Trump ကဥရောပက Ukraine ကိုငွေကြေးချေထားခဲ့တာတွေရှိပြီးအဲ့ဒီငွေတွေကိုပြန်ရဖို့ရှိနေတယ်လို့ပြောသွားတာကိုပြင်သစ်သမ္မတကအဲ့ဒီလိုမဟုတ်ပါဘူး။တကယ်ဆိုရင်ကျွန်တော်တို့ကကုန်ကြစည်ရဲ့60ရာခိုင်နှုန်းကိုပေးခဲ့တာပါ။ချေးငွေတွေ၊အာမခံတွေ၊ထောက်ပံ့မှုတွေအားလုံးပါပဲ။ဒါအပြင်ရုရှားကပိုင်တဲ့ငွေကြေးဘီလီယံ30ကိုကျွန်တော်တို့ကကင်လိုက်ကင်ထားလိုက်တာပါဒါဟာယူကရိန်းစီကအကြွေးတွေကိုပြန်ယူတာမဟုတ်ပါဘူးရုရှားရဲ့ငွေတွေဖြစ်ပြီးလောလောဆယ်ဘယ်သူမှထုတ်လို့မရပါဘူးအချိန်တန်ရင်တော့ကျွန်တော်တို့ရုရှားနဲ့စကားပြောရမှာဖြစ်လို့ရုရှားရဲ့ငွေသာဖြစ်တယ်လို့ပြောသွားခဲ့ပါတယ်သမ္မတထရန့်ကလည်းအဲ့ဒီလိုအပြောမျိုးကိုခမရတို့ယုံရင်တော့ခမရတို့ရဲ့သဘောသာဖြစ်တဲ့အကြောင်းဥရောပကတော့သူတို့ရဲ့ငွေတွေကိုယူကရိန်းစီကပြန်ရမှာဖြစ်ပြီးအမေရိကန်ကမရတဲ့အကြောင်းဒါပေမဲ့အခုဆိုရင်အမေရိကန်ကလည်းပြန်ရမယ့်အနေအထားဖြစ်လို့ကျေနပ်တယ်လို့ပြောသွားခဲ့ပါတယ်။အမေရိကန်ကဥဆောင်တဲ့ယူကရိန်းအရေးဖြည့်ရှင်းချက်ကိုမင်းညတော်ကကုလသမဂ္ဂညီလာခံကထောက်ခံဖို့ညင်းဆိုထားပါတယ်။ဂျာမနီဝန်ကြီးချုပ်အသစ်ဖြစ်လာမဲ့ဖက်ဒရစ်မဲစ်ကဥရောပဟာအမေရိကန်နဲ့ခက်လန်လန်းမှာနေရမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံကလူတချို့ဟာဂျာမနီရွေးကောက်ပွဲကိုဖျက်လို့ဖျက်စီးလှုပ်ချင်တာတွေရှိတယ်လို့လည်းပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမတိုင်ခင်အီလွန်မတ်ကညာဖက်ရင်ပြီးတော့ပြည်ပကလူဝင်မှုတွေကိုဆန့်ကျင်တဲ့ဂျာမနီရဲ့ AFD ပါတီကိုထောက်ခံမှုပြသခဲ့တာတွေရှိပါတယ်။ ယူကရိန်းအရေးဆွေးနွေးပွဲမှာအမေရိကန်က EU နဲ့ EU ကကိုယ်စားလှယ်တွေနဲ့ယူကရိန်းကိုယ်စားလှယ်တွေမပါဘဲရုရှားနဲ့ဆွေးနွေးမှုလှုပ်ဆောင်သွားတာနဲ့ပတ်သက်ပြီးဥရောပခေါင်းဆောင်တွေကစိုးရိမ်မကင်းမှုဖြစ်နေကြပါတယ်ဥရောပနိုင်ငံတွေအနေနဲ့စွစွစစီဖြစ်သင့်ပြီးအဲ့ဒါကိုပထမဦးစားပေးလုပ်ရမှာဖြစ်တယ်လို့လည်းပြောသွားခဲ့ပါတယ်ကုလသမဂ္ဂရဲ့အထွေထွေအတွင်းရေးမှူးအန်တိုနီယိုဂူဒရက်စ်က West Bank ဒေသမှာအကြမ်းဖက်မှုတွေများလာတဲ့အပေါ်အင်မတန်ကိုစိုးရိမ်မကင်းဖြစ်ရတယ်လို့ပြောဆိုလိုက်ပါတယ်ဟာမတ်စ်နဲ့ Israel တို့အနေနဲ့အပြစ်ခတ်ရစေတဲ့သဘောတူညီမှုကိုလိုက်နာကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူး Antonio Guterres ဟာမတ်လအလယ်လောက်ကျရင် Bangladesh နိုင်ငံကမြန်မာဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့လည်းသိရပါတယ်။ဩစတြေးလျနိုင်ငံဘက်ကသတင်းကိုပြန်လည်ရမယ်ဆိုရင်တော့ Green Party လွှတ်တော်အမ David Shoebridge ကခလုံးခွင့်တောင်းလိုသူအယောက်9000လောက်ဟာပေါင်းကူးဗီဇာနဲ့နေထိုင်ရတာဖြစ်ပြီးသူတို့အတီတကျနေထိုင်ခွင့်ရဖို့အရေးအစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်ရတာနှစ်တရာလောက်တောင်းကြအောင်မယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်ပြည်ထရေးဝန်ကြီးဌာနရဲ့အချက်လက်တွေအရ2024ခုနှစ်ဇူလိုင်လကနေနိုဝင်ဘာ24ထိခလုံးခွင့်လျှောက်လာ24ခုကိုသာစစ်ဆီးမှုလုပ်ပြီး19ခုက intervention ရပြီးကြံ9ခုကတော့မအောင်မြင်ဘူးလို့ Guardian သတင်းမှာဖော်ပြထားပါတယ်။ဒီလိုစစ်ဆီးမှုနှုန်းအတိုင်းဆိုရင်တော့လျှောက်လွာ9000ကိုစစ်ဆီးဖို့ကနှစ်တရာလောက်ကြာမယ်ဆိုပြီးဝေဖန်လိုက်တာဖြစ်ပါတယ်။ Australia နိုင်ငံမှာ2013ခုနှစ်ကစပြီးလှေနဲ့ရောက်လာတဲ့ခလုံးခွင့်တောင်းလို့သူတွေကို Australia မှာအခြေချခွင့်မပေးဖို့ဆုံးဖြတ်ပြီးတဲ့နောက်လျှောက်လွာတွေကကြံ့ကြာမှုတွေဖြစ်နေရပါတယ်။ဩစတြေးလျနိုင်ငံက Tesla ကားပိုင်ရှင်တွေစုပေါင်းပြီးတော့ Tesla ကုမ္ပဏီကိုတရားစွဲဆိုကြပါတယ်။ Tesla ကားရဲ့ battery နဲ့ကြာချိန်နဲ့လူမပါဘဲမောင်းနေနိုင်တဲ့အရေးချင်းကိုပိုသာလိမ်ညာစွာပြောဆိုရောင်းချခဲ့တယ်ဆိုပြီးတော့တရားစွဲဆိုကြတာဖြစ်ပါတယ်။ Tesla ကားကုမ္ပဏီဟာ Elon Musk ပိုင်တဲ့ကုမ္ပဏီဖြစ်ပြီးဩစတြေးလျနိုင်ငံမှာ Model 3နဲ့ Model Y ကားတွေကိုရောင်းချတာဖြစ်ပါတယ်။အဲ့ဒီကားတွေဟာအလိုအလျောက် brake pan နဲ့ပြဿနာတွေနဲ့ battery ကပြောသလောက်မကန်တာတွေအပြင်လူမပါဘဲမောင်းနေတဲ့စွမ်းရည်ကလည်းထင်းသလိုမဟုတ်ဘူးဆိုပြီးပြောဆိုကြတာဖြစ်ပါတယ်။အကစားတဲ့မှာတော့ဒူဘိုင်းရဲ့တင်းနစ်ချန်ပီယံပွဲမှာအဲလက်စ်ဒီမိုနိုကဝါယင်ခရိုအေးရှားကစားသမားမာရစ်ချီလစ်နဲ့ဒီကနေ့ချန်ပီယံကစားရမှာဖြစ်ပါတယ်။ခရိုအေးရှားကစားသမားဟာလွန်ခဲ့တဲ့နှစ်နှစ်ကတည်းကဒူးနာတဲ့ဝေဒနာခံစားရတဲ့ကြားကပဲအရင်နှစ်တုန်းကဟန်ဇွန်အိုပန်ပြိုင်ပွဲမှာအနိုင်ရရှိခဲ့ဖို့သူဖြစ်ပါတယ်။ဒါပေမဲ့လည်းဒီဒူဘိုင်းချန်ပီယံပွဲမှာအဲလက်စ်ဒီမိုနိုကပဲအနိုင်ရမယ်လို့ထင်ကြေးပေးနေကြပါတယ်။ဒီအင်္ဂါနေ့အတွက်မိုးလေဝသအခြေအနေကတော့ Perth မြို့မှာတချို့နေရာတိမ်ထူပြီးအမြင့်ဆုံးပူချိန် 28 ဒီဂရီရှိချိန်မှာ Adelaide မှာနေသာပြီးတော့ 33 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မှာလည်းနေသာပြီး 29 ဒီဂရီရှိချိန်မှာ Hobart မြို့မှာတချို့နေရာတိမ်ထူပြီးတော့ 24 ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာလည်းတိမ်ထူပြီး 29 ဒီဂရီရှိချိန်မှာ Sydney မြို့မှာမိုးတမိုးနှမိုးရွာပြီးတော့ 25 ဒီဂရီရှိမှာဖြစ်ပါတယ်။Brisbane မြို့မှာတချို့နေရာတိမ်ထူပြီးအမြင့်ဆုံးပူချိန် 30 ဒီဂရီရှိချိန်မှာ Darwin မြို့မှာတော့မိုးတမိုးနှမိုးရွာလေပြင်းတိုက်နိုင်ပြီးအမြင့်ဆုံးပူချိန် 33 ဒီဂရီရှိမှာဖြစ်ပါရဲ့ရှင်။